မာစစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းစစ်ကျင်ဆန္ဒပြပွဲတွေနဲ့ဆက်ဆက်ပြီးဖမ်းဆီးထိန်းသိမ်းခံထားရသူတွေနဲ့တရားစွဲဆိုခံရပြီးအမှုရင်ဆိုင်နေရသူ 9,000 ကျော်ရဲ့အမှုတွေကိုလူငယ်တက်တာခွင့်ပေးမယ့်အကြောင်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကအောက်တိုဘာလ18ရက်နေ့ကပြောဆိုခဲ့ပြီးတဲ့နောက်ဒီသတင်းပတ်ထဲမှာဖမ်းဆီးထိန်းသိမ်းခံရသူတို့ပြန်လည်လွတ်မြောက်လာခဲ့ပါတယ်မြန်မာနိုင်ငံအချင်းတောင်တီးတီးကပြန်လည်လွတ်မြောက်လာသူပေါင်း 2,500 ကျော်ပြီလို့လည်းနိုင်ငံပိုင်သတင်းတွေကဖော်ပြပါတယ်ဒါပေမဲ့အခုလိုပြန်လွတ်လာသူတွေထောင်ထဲကြီးရှိပေမဲ့လို့ပြန်လွတ်လာပြီးတော့မှချက်ချင်းပြန်လည်ဖမ်းဆီးထိန်းသိမ်းခံရသူတွေကလည်းရှိနေပါတယ်ဆရာနာသိမှုစန့်ကျင်ရေးလှုပ်ရှားမှုတွေမှာပါလို့တားနှစ်ယောက်ဖမ်းဆီးထိန်းသိမ်းခံထားရတဲ့မိခင်တူကတော့လူငယ်တက်တာကွင်းနဲ့သူ့သားတူပြန်လွတ်လာပြီးတော့မှချက်ချင်းပြန်အဖမ်းခံရလို့မခံစားနိုင်အောင်ဖြစ်နေရတယ်လို့ပြောပြပါတယ်
။၁၉ရက်နေ့ည၈နာရီခွဲလောက်မှာပြန်လွတ်လာတဲ့သမီးရဲ့၉နာရီ25မှာပြန်ဖမ်းသွားတယ်။ခဏလေးပဲတွေ့လိုက်ရတဲ့တာကြီးရလေသူ့ကိုပြန်ဖမ်းမှပြုလို့နေရတယ်ဝဲ။ရရဲတဲ့နော်လည်းမိသားစုနဲ့တော့မကြောက်ပါဘူးတဲ့ကျွန်တော်တော့ကတည်းကလူသားလို့တော့မကောင်းလို့ပါတဲ့မနေ့ကညကျွန်တော်စဉ်းစားတရားမှမတော့ပြောတာတော့မရဘူးတကယ်ညလုံးမတမီရဲ့သူပြန်ဆက်မိရအဲ့လိုလည်းမရပါဘူးခမင်းလည်းညလည်းမသားနိုင်ဒီလောက်ပူဆွေးနေရတာဘလို့လို့တမီသားနိုင်မယ်တမီရဲ့အဲ့လိုလည်းမပြောဘူးသူကြောင့်လေးတွေ့ပြီးတော့ဒီညနေစားနေကြီးရသာလာတယ်ကိုရရဲ့မင်းကိုပြန်ဆိုင်ပေးပါရမင်းအကူအရသာမင်းတော့ပြန်ရောက်နေပြီဆိုတော့မင်းပြောနေမှာမို့တဲ့ကိုရမယ့်ကိုဆိုင်တော့တဲ့ဒီလိုကြီးရှိရသမီးအနည်းမချိနိုင်ဘူးနော်
ပြန်လွတ်ပေးပြီးတော့မှအခုလိုနေအိမ်မှာလာရောက်ဖမ်းဆီးခံရသူတွေရှိတယ်လို့ထောင်ပိုးဝါမှာတင်ပြန်ပြီးဖမ်းဆီးခံရတဲ့သူတွေမနေ့ပိုင်းပြန်လွတ်ပြီးညနေပိုင်းပြန်ဖမ်းခံရသူတွေလည်းရှိနေတာပါဖမ်းဆီးချိန်မှာလည်းဘာကြောင့်ပြန်ဖမ်းလဲဆိုတာကိုအကြောင်းပြချက်တစုံတရာမပြောဘဲမေးစရာရှိလို့ပြန်လာခေါ်တာလို့သာပြောပြီးအကြံပန်းပြန်ခေါ်သွားခဲ့တယ်လို့လည်းလွတ်မြောက်လာပြီးမှပြန်ဖမ်းခံရသူရဲ့မိခင်ကပြောပြပါဗျ။တ
ောက်ကြပြီးအိမ်နဲ့ကြာရောစကားပြောနာဖို့နော်အဲ့လိုပြောနေတဲ့ချိန်မှာတမီးနဲ့ဒီကုန်းမရောက်ရောက်လာတယ်။ရောက်လာပြီးတော့ဥယင်ထွေးတဲ့ဟုတ်တယ်တဲ့ကျွန်တော်ပဲတဲ့သူအဖေကပြောလဲပြောအဲ့ဒါဆိုလို့ရှိရင်လည်းထောင်ထဲကလွတ်လာတာဒီမှလေးတဲ့ကျွန်တော်သားတဲ့မေးချက်ရှိလို့ကျွန်တော်တို့စကားကိုပြန်ခေါ်ရမယ်တဲ့။ဆရာရဲ့တဲ့မနေ့မှပြန်ခေါ်ပါလားတဲ့လက်မှတ်ထိုးခိုင်းမှုကျွန်တော်တို့တဲ့မနေ့ကနာပေးမှာပါတဲ့မိသားစုပေးနဲ့လာပို့ပေးမှာပါတဲ့။မရဘူးတဲ့အဲ့ဒါဆိုလို့ရှိရင်လည်းညွန့်နယ်မှုနဲ့လိုက်ပြီတဲ့။အဲ့မတည့်ရဟောဟောဆရာတဲ့ကျွန်တော်မိသားစုလေးနဲ့တော့မအားတဲ့မပြောရသေးပါဘူးဆရာရဲ့တဲ့ကျွန်တော်လိုက်ပြီးတော့ပြေးပေးပါမယ်တဲ့ဆိုပြီးသားကြီးကလိုက်သွားလို့တော့အာဖတ်ထဲမှာရောသမီးရဲ့ကိုလိုသူဖမ်းလာတာရှိသေးတယ်သိလား။ဒီရတော့အန်တီဒါပါဝါတဲ့ကြအန်တီကကျမတို့လည်းလိုက်မယ်လေလို့သူ့အဖေကလည်းကျွန်တော်လိုက်မယ်တဲ့ဆိုတာကိုလေကားကိုကားတစ်ခါရွက်ဖွင့်ပြီးတော့တားကြီးကိုစောက်တုံးထလိုက်တဲ့ကားတွေဝင်သွားအောင်လိလားတွန်းလဲတွန်းလိုက်တော့တစ်ခါတည်းသူ့အဖေကကျွန်တော်လိုက်မယ်ကျွန်တော်လိုက်မယ်ဆိုသူ့အဖေကတစ်ခါတည်းပြန်တွန်းထုတ်ခဲ့ပြီးတော့ကားမဆန့်အောင်လည်းနေခဲ့တယ်ဆိုပြီးတော့တွန်းထုတ်ပြီးသားပြီးတော့အန်တီတို့လည်းဘာလို့လို့လောက်ရမှမသိဘူးအဲ့ဆိုကျမတို့လည်းလို့စခန်းကိုလိုက်မယ်လို့ဆိုလိုက်ခဲ့ပြီတဲ့ကိုကားနဲ့ကိုလိုက်ခဲ့တဲ့ကျွန်တော်တို့ကားတော့တဲ့ဒီမဆန့်တော့ဘူးတဲ့အဲ့ဒါနဲ့အရင်ညမလည်းသူ့ကားထုတ်ပြီးတော့အားကျင်းလိုက်တော့တမီးရဲ့စခန်းခြေလည်းကြောက်တော့တကားတွေပိတ်ထားပြီးအန်တီတို့ခွင်းမောင်းတို့လိုမောင်းထုတ်တယ်။ဘသူမှမလာဘူးတဲ့ထောင်ထဲကိုပြန်ခေါ်သွားတာနေလိမ့်မယ်တဲ့ထောင်ထဲကိုပို့လိုက်လိမ့်မယ်တဲ့။ဒီချင်းရလက်မှာဆက်လို့ချင်းဆိုတော့အန်တီတို့လည်းဆက်နေလို့မရတော့ဘူးလေ။ဆက်နေလို့မရတော့အန်တီတို့လည်းပြန်လာတာပေါ့ပြန်လာပြီးတော့ဒီနေ့ထဲမှာမကောင်းတော့ငိုပဲငိုနေတာပေါ့တမီးရဲ့အန်တီညမတွေကလည်းအကုန်လုံးငိုကြတာပေါ့။နေကတော့အန်ဒီအစာပြေသွားကျွေးတော့ကျွေးလို့ရသေးတယ်ဒီနေ့ကင်းနဲ့ကြာ哦အန်ဒီသမင်းဘူးသွားပြီးသမင်းဘူးလည်းယူထားလိုက်သေးတယ်ပြီးလည်းပြီးတော့ထောင်မကြီးကိုပို့လိုက်ပြီးတဲ့ဆိုပြီးအန်ဒီကိုပြန်ပြောတယ်သမီးရဲ့သူဖမ်းသွားပြီးတဲ့အန်ဒီကမတွေ့ရဘူးလေမနက်ကလည်းလူကြုံပဲပြေးလို့ရတယ်မတွေ့ရဘူးဒီနေ့ကင်းသက်သက်ပြန်ပြတ်သွားတာပေါ့သမီးရဲ့
ပြန်လည်ဖမ်းဆီးခံရခြင်းကစပြီးဘယ်နေရာမှာဘယ်လိုပုံစံရှိနေတယ်ဆိုတာမသိရဘူးလို့လည်းဒီမိခင်ကပြောပြပါရယ်ပြန်အဖမ်းခံရတဲ့သားအပြင်နောက်ထပ်သားတူကလည်းဖမ်းဆီးထိန်းသိမ်းခံထားရတာပါအရင်ကတော့အချုပ်တစ်ခုထဲမှာညီကိုနှစ်ယောက်ရှိနေရကအခုကတော့တယောက်တနေရာစီဖြစ်သွားတဲ့အပြင်ပြန်ဖမ်းခံရတဲ့သားဘယ်နေရာမှာရှိနေမလဲဆိုတာကိုပါမသိရတော့တာမို့မိခင်တယောက်အတွက်တော့ကရောက်နေရတာပါ
မင်းကြီးရှိတယ်နဲ့ပြန်လို့ပေးမယ်ဆိုပြီးတော့ခေါ်လာတဲ့သမီးရဲ့ဘာမှလည်းမပြောဘူးသူကညီကိုမြောက်ကညီကတဆောင်နေကြာနေတာအင်းနှစ်ယောက်အခန်းတူတော့လေသမီးရဲ့အဒီပါချက်ဘလို့ပဲပို့ဖို့ကဒီလားဆိုလို့ရင်းမပေါ်နိုင်ဘူးအနည်းအဆင်မမပြေတာတိုင်းနဲ့မင်းတခါပဲပို့ရသည် ဒါကတော့ငယ်လေးအမျိုးနေရဒီပါလုံးလုံးလုံးဝပြန်လည်းမပြီးတော့သူ့ကိုလှလာပြီးတော့တမီးအဲကျော်တာပေါ့ကိုကြီးအဲတဲ့ကျမ်းမရင်းဆိုင်တော့တဲ့ကိုကြီးအရေးကြီးတယ်တဲ့ကိုကြီးအကြောက်ကတလုံးပူတာတဲ့ခါကြတော့တဲ့ကိုကြီးမှကြောက်ကတော့သူတို့ရိုက်နှက်ထားတာအဆင်မပြေဘူးတဲ့တမီးရဲ့သူတို့စာဖန်ငါးလပိုင်းနေရနေမှာစာဖန်တော့တော့ရိုက်ထားတာလေးနာနူးလေးမှပြီးနေတဲ့စာရန်လေးနာမှလေခဏတည်းနဲ့ထူကြတာမေးရဲ့တဲ့တာဟုတ်လည်းအဲ့ဒါလေးဆွဲသေးပါနော်တဲ့ဆွဲသေးနဲ့သားရဲ့လို့ဒီဆွဲသေးနဲ့မပူပါနဲ့လို့အဲ့ဒီအလိုလေးပဲပြောရုံရှိသေးတယ်နောက်ကနေလာဖမ်းတာမိဘတိုင်းတော့ပူပါဖို့သမီးရဲ့ဒါပေမဲ့အခုညခုပြောင်းကြည့်လို့တော့ရတော့သမီးရဲ့မလွတ်ချင်မလွတ်ပါနဲ့အဲ့ဒီဖြေလို့ရပါတယ်ညီမီးမအလိုကြီးလို့တော့ရအေးအဲ့ဒီရှင်းတော့ဖမ်းတော့ရအေးအဲ့ဒီဘယ်လိုလုပ်ခံတော့နိုင်မလဲမလုံးနဲ့လေသူတို့ညီကိုမရောက်ဘူးသူရှိတာပဲလေသမီးတို့အခုတော့တယောက်တစ်ခါပြီးဖြစ်နေတော့ဘယ်လိုလုပ်မရမှန်းမသိသတိရညီလေးကလည်းဘာမှမသိဘူးသူကိုအတင်းမှရှိနေတယ်လို့ပဲဖြစ်နေတာလေအမေအားရည်ပြောဒီလိုနာရသမီးညီလေးလည်းကိုရမှာလေသူ
ဒီမိခင်လိုပဲတားကိုခဏတွေ့ပြီးတော့မှပြန်အဖမ်းခံရတာကိုကြုံရတဲ့သူတွေရှိတယ်လို့လွတ်ဖို့အတွက်စာကြထားပြီးတော့မှမလွတ်သေးလို့ထောင်ရှိကိုနေစဉ်သွားဆောင်နေကြတဲ့မိခင်တချို့ကလည်းရှိနေပါဗျ။တားနှစ်ယောက်ဖမ်းခံထားရတဲ့ရန်ကင်းမြို့နယ်ကမိခင်တူကတော့အော်တိုဘာလ18ရက်လူငယ်ချမ်းသာကွင်းတွေပြေးမဲ့အကြောင်းမကြညာခင်ကတည်းကသူ့သားတွေပြန်လွတ်မဲ့အကြောင်းစာကြထားပြီးသားဖြစ်တာမို့အခုလိုလူတွေထောင်ထဲချီလွတ်လာတဲ့အချိန်မှာသားတွေကိုပြန်တွေ့ခွင့်ရဖို့မျှော်လင့်ပြီးထောင်ရှိမှာဒီရက်ပိုင်းနေ့တိုင်းသွားဆောင်နေတယ်လို့ပြောပြပါဗျ
။ဆောင်နေမနေ့ကလည်းမနေ့9နာရီကနေပြီးတော့ည10နာရီထိအခုလေအခုဒီနေ့တော့ပြန်လာတာတယ်အဲ့မကားပေါ်အရှင်ဆရာမပုံးသက်လို့ကင်လိုက်တာဆရာမနောက်ပြန်လဲဆက်ဆောင်မှာလူတို့ပါသူတို့လွတ်လို့မလွတ်တော့
သားနှစ်ယောက်ဖမ်းခံထားရတာ9လကျော်နဲ့10လောက်ရှိနေပြီးဒီကာလအတွင်းသားတွေနဲ့တစ်ချိန်မှတွေ့ခွင့်မရသေးဘူးလို့လဲမိခင်ဖြစ်သူကပြောပြပါတယ်သားငယ်ဖြစ်သူကတော့ဖမ်းဆီးတဲ့အချိန်မှာရောစစ်ကြောရေးမှာပါရိုက်နဲ့ဖမ်းဆီးတာခံခဲ့ရတယ်လို့လဲမိခင်ကပြောပြပါတယ်လက်ရှိမှာသားတွေရဲ့ကျန်းမာရေးနဲ့ပတ်သက်လို့စိုးရိမ်နေတဲ့အကြောင်းလည်းသူကပြောပါတယ်
။ဒီလာမယ့်17လပိုင်း7ရက်နေ့ဆိုလို့ရှိရင်7လတင်းတင်းပြည့်ပြီ။အကြီးကောင်ကကြတော့ဒီ9ရက်နေ့ဆိုရင်17လပိုင်း9ရက်နေ့ဆိုရင်9လတင်းတင်းပြည့်ပြီ။ဆရာမတစ်ချက်မှမတွေ့ရဘူးသူချိန်ကြီး။လာမင်းလေငိုးတော့ငိုးတယ်ဆရာမရင်။ခဏတော့ဗျာဆရာမရဲ့တလေရကျောင်းလာ။အခုအတွင်းထဲမှာဟိုမဝပဲခုနလာပိုင်းကလွတ်လာတဲ့ကောင်ကြီးကကလေးလေးကပြောရတော့ကြော်စင်တို့ကလည်းတော်တော်ပိန်နေတဲ့အန်ဒီကအန်ဒီတပ်ပုံကပုံတိုက်တာမဟုတ်ဘူးလေအဲ့လိုသူ့ငါတစားကြီးတော့တာဝနေတယ်ဟိုပါကလည်းဘောင်းမီရင်းနဲ့စိုက်ကြီးကပေးတော့ဘာလို့ပြောနေလဲသူကကြော်အန်ဒီကအဲ့ဒါနေကြီးနေနေနေနာနေမှာတဲ့အန်ဒီသာအဲ့ကြော်စင်တို့ကလည်းတော်တော်ပိန်သွားတာအဲ့လိုပြော
မလို့မြောက်သေးတဲ့သားတွေအတွက်ထောင်ရှိမှာနေစဉ်သွားဆောင်နေစေဖြစ်တယ်လို့သူတို့ပြန်လည်လွတ်မြောက်လာဖို့အတွက်ရှင်းနေနဲ့ဆက်ပြီးတော့ကြိုးပမ်းသွားမယ်လို့လည်းဒီမိခင်ကပြောပါတယ
်။ရှင်းနေနဲ့ပဲဆက်သွားအောင်ပါဆရာမရေအခုနဲ့တရားသူကြီးကအဲဒီအခုဒီပိတ်သိမ်းနေမှာမပါခင်တုန်းကလေဟိုဟာတရားသူကြီးကပြောတယ်တဲ့တက်တည်ခေါ်ခဲ့ပါလို့ပြောတယ်တဲ့တက်တည်လေးမယောက်တော့ခေါ်ခဲ့ပြီပါပေါ့အဲလိုသူတို့မတရားပန်းတာတွေဟာငါတို့ကဘယ်ကတက်တည်ရှာမှာလဲလို့ဘသူမှလည်းမလိုက်ရဘူးလို့ဒီအတာမျိုးတက်တည်ဆိုတာလို့မင်းကဘယ်လောက်ကြည့်လို့လဲဆိုပြီးတော့တက်တည်ကိုတောင်မှထပ်ချုပ်မဲ့လူလိုမျိုးကိုလို့ဘသူကယုံကြည်မှာတော့လို့သူတို့ကိုတက်တည်ကလိုက်နိုင်မှာလေလို့အဲ့လိုပြောလိုက်တယ
်မြန်မာနိုင်ငံမှာဆေးရနာသိမှုနောက်ပိုင်းမလွတ်မြောက်သေးတဲ့သားတွေအတွက်စိုးရိမ်ပူပန်တောကရောက်နေရတဲ့ဒီလိုမိခင်တွေကတော့အခုအချိန်မှာအများအပြားရှိနေတာပါစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးထိန်းသိမ်းခံရသူပေါင်း9000ကျော်ရှိပြီး9000ကျော်ကဆက်လက်ဖမ်းဆီးထိန်းသိမ်းခံထားရဆဲပဲလို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ AAPP ကထုတ်ပြန်ထားပါတယ်။ဒီအထက်မှာတော့အမျိုးသမီးတွေနဲ့ကလေးငယ်တွေအများပြားပါပါတယ်။ဖေဖော်ဝါရီလ1ရက်အာဏာသိမ်းမှုအပြီးစစ်ကောင်စီရဲ့ပြစ်ခတ်နှိမ်နှင်းမှုတွေဖမ်းဆီးနှိပ်စက်မှုတွေအတွင်းသေဆုံးရသူ1100ကျော်ရှိတာမှာလေအများစုကလူငယ်တွေဖြစ်ပြီးအရွယ်မရောက်သေးတဲ့ကလေးငယ်တွေတောင်ပါတာမို့ကုလသမဂ္ဂနဲ့ပြည်တွင်းပြည်ပလူ့ခွင့်ရေးအဖွဲ့တွေကတော့မြမစစ်ကောင်စီကိုဝေဖန်ရှုံချနေကြတဲ့အကြောင်းတင်ပြရင်းဒီသတင်းမှန်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာခွင့်ပြုပါရှင်ကျမအင်ဒီပြပါရှင်